ဘယ်လာရုစ်နိုင်ငံမှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းမှုတွေတိုးမြင့်လှုပ်ဆောင်လာတာကြောင့်သမရအဲလက်ဇန်ဒါလူကာရှန်ကိုကိုထောက်ခံသူတွေအပေါ်စီးပွားရေးအရာပြစ်မှတ်ထားအရေးယူဖို့ဥရောပခေါင်းဆောင်တွေကိုဘယ်လာရုစ်အတိုက်ခံခေါင်းဆောင်စစ်တလနာစစ်ခန်နိုစကာယာကအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်လူကာရှန်ကိုရဲ့ခပိုက်ဆောင်အိတ်ထဲထည့်ထားတဲ့လူတွေနဲ့ပုဂ္ဂိုလ်တဦးချင်းစီကိုဗန်နာရေးအရာပြစ်မှတ်ထားအရေးယူဖို့လစ်တူရေးနီးယားနိုင်ငံကိုထွက်ပြေးခူလုံသွားတဲ့အတိုက်ခံခေါင်းဆောင်စစ်စနိုစကာယာကသူ့ရဲ့ဆွေဒင်နိုင်ငံခီးစဉ်တွင်ဥရောပသမဂ္ဂကိုအခုလိုတိုက်တွန်းသွားပါတယ
် You know we see escalation of violence towards Belarusians at the moment and
စီးပွားရေးရဖိအားပေးမှုကသာဒီအာဏာရှင်အစိုးရကိုဖယ်ရှားပြင်မှာပါ။ဒါကြောင့်လဲဆိုတော့အထီးကရုံးနှိမ်နီးရေးရဲတွေနဲ့သူတို့ရဲ့ပြစ်မှုတွေအတွက်ပေးဖို့ပတ်စံမရှိတာကြောင့်ဖြစ်တယ်လို့သူကပြောသွားတာပါ။Six Nose Kaya ကိုနိုင်လေရွေးကောက်ပွဲမှာသူအနိုင်ရကြောင်းကြေညာထားတာဖြစ်ပါတယ်။ပြည်သူတွေရဲ့ဆန္ဒပြလှုပ်ရှားမှုဟာအခြေခံမူအားဖြင့်ငြိမ်းချမ်းပြီးအကြမ်းဖက်မှုကိုအကြမ်းဖက်မှုနဲ့တုံ့ပြန်တာမျိုးမလိုလားဘူးလို့လည်းသူကပြောပါတယ်။